မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကအများအပြားကိုပြန်လွှတ်ပေးလိုက်တဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြေဆိုလိုက်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးအပါအဝင်ပြည်ပြင်ပြောင်းလဲရေးကိစ္စတွေကိုလည်းမြန်မာအစိုးရကအကောင့်ထဲပို့ဖို့တိုက်တွန်းခဲ့ပါတယ်။ပြည်ဆောင်ကတော့ကိုအောင်လင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံတဝန်းကအကျဉ်းထောင်တွေမှာဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေက80ရောကိုအင်္ဂါနေ့တုန်းကပြန်လွှတ်ပေးလိုက်တဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကကြေဆိုလိုက်တာဖြစ်ပါတယ်။အထူးသဖြင့်ကတော့သမရဦးသိန်းစင်ရဲ့ဒုတိယကြိမ်ဥရောပခီးစဉ်ဖြစ်တဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ဗြိတိန်နိုင်ငံမှာရောက်ရှိနေစဉ်နိုင်ငံရေးအကျဉ်းသားတွေကိုဒီနှစ်ကုန်နောက်ဆုံးထားလွှတ်ပေးဖို့ရည်ရွယ်ထားတဲ့အကြောင်းကြေပေးထားတဲ့အတိုင်းစတင်ဆောင်ရွက်လာတဲ့အစီအစဉ်ဖြစ်နေလဲကြိုဆိုခဲ့တာလို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူမာတင်နက်ဆက်ကီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်္ဂါနေ့တုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ
The Secretary General welcomes the release of 73 political prisoners in Myanmar yesterday and also the recent statement by President Thein Sein that all political prisoners in the country will be released by the end of the year.
နိုင်ငံချင်းသား83ဦးကိုမနေ့ကပြန်လွှတ်ပေးလိုက်တယ်လို့ဖန်ဆီးထားတဲ့နိုင်ငံချင်းသားတွေအားလုံးကိုလည်းသမ္မတဦးသိန်းစင်ကနှစ်မကုန်ရင်ပြန်လွှတ်ပေးမယ်လို့မကြသေးခင်တုန်းကပြောခဲ့တဲ့အပေါ်မှာအတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်။ဒီလိုအစီအစဉ်တွေအပါအဝင်မကြသေးခင်တုန်းကဆောင်ရွက်ခဲ့တဲ့အခြားဒီဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကနေတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးနောက်မြန်မာနိုင်ငံမှာပြန်လည်တည်မြဲရေးကျူပတ်မှုတွေမှာပို့ပြီးတော့အားကောင်းလာဖို့လည်းမျှော်လင့်ထားပါတယ်
။သမ္မတဦးသိန်းစင်ကတော့မြန်မာနိုင်ငံမှာပြုရင်ပြောင်းလဲရေးအစီအစဉ်ရဲ့တစိတ်တပိုင်းဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးသွားမှာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။မြန်မာဆွေးရကတော့နိုင်ငံရေးတိုင်ဝမ်ကလူပုဂ္ဂိုလ်တွေအစိုးရတာဝန်ရှိသူတွေနဲ့တက်ကြွလှူရှားသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားပြန်လည်စစ်ဆေးရေးကော်မတီတရက်ကိုဖွဲ့စည်းထားပြီးပြန်လွတ်ပေးနိုင်မှုအတွက်ကိုစောင့်ရနေတဲ့အကြောင်းပြောဆိုထားတာပါ။နောက်ဆုံးပြန်လွတ်ပေးလိုက်တဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာဆိုရင်လည်းအတိုက်ခံတိုင်းရင်းသားတွေလည်းပါဝင်လာခဲ့ကြပါတယ်။ဒါပေမဲ့လည်းနိုင်ငံရေးအကျဉ်းသားခွင့်ရလှရှားသူတွေကတော့ယုံကြည်ချက်ကြောင့်ဖမ်းဆီးခံထားရသူအများအပြားရှိနေတော့မယ်လို့ဆိုပါတယ်။အင်္ဂါနေ့အစောပိုင်းရန်ကုန်မှာရှိတဲ့အင်းစင်အကျဉ်းထောင်ရှိလွတ်မြောက်လာသူတွေကိုတွားရောက်ကြိုဆိုခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်သူကိုတင်မောင်ဦးကတော့ဖမ်းဆီးခံထားသူ100လောက်ရှိနေတော့မယ်လို့ဆိုပါတယ
်ကျွန်တော်တို့တင်ထားတဲ့စည်ရင်ဦးကနောက်ဆုံးစည်ရင်182ယောက်ရှိပါတယ်အဲ့ထင်ရ82ယောက်ပဲကျွန်တော်တို့82ယောက်ကကျွန်တော်တို့စည်ရင်59ယောက်ပဲပါတယ်ဆိုကြောင့်100ကျော်ကျန်ပါလိ
မ့်မယ်မြမဆူရကပြုရင်ပြောင်းလဲရေးလုပ်ငန်းစဉ်ရဲ့တစိတ်တစ်ပိုင်းဖြစ်နေနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးနေတယ်ဆိုပေမဲ့နောက်ထပ်တက်ကြွလှူရှားသူတွေကိုဖမ်းဆီးတွေရှိနေတော့မယ်လို့လည်းလူခွင့်ရေးလှူရှားသူတွေကတော့သတိပေးနေကြတာပါလူခွင့်ရေးလှူရှားသူတွေငင်းချမ်းစွာဆန္ဒပြနေသူတွေကိုမကြသေးရင်လာပြီးအတွင်းမှာပဲဇက်တိုက်ဆိုသလိုဖမ်းဆီးခဲ့တာတွေရှိတဲ့အကြောင်းနိုင်ငံတကာလူငင်းချမ်းသာခွင့်ဖွဲ့ Amnesty International ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်တစ်စောင်ထုတ်ပြန်သတိပေးထားတာလည်းဖြစ်ပါတယ်ခင်ဗျာ